မင်္ဂလာပါရှင်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီနိုင်ငံသားဖြစ်တဲ့အရက်မျိုးမျိုးတရားဝင်တင်သွင်းခွင့်ပေးလိုက်ပြီးဘာတွေဆက်ဖြစ်လာမလဲဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါတယ်ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအခုကြီးတင်ဆက်ထားပါတယ်ရှင
်မြန်မာအစိုးရအနေနဲ့ကိုဗစ် -19 ကာကွယ်တပ်ဖြည့်ရေးနဲ့ပတ်သက်ပြီးစူးစမ်းအထောက်နေရခြင်းစီဘာကူသားဝန်ကြီးဌာနဘက်ကထူးထူးခြားခြားသတင်းတပုတ်ထွက်ပေါ်လာပါတယ်။အဲ့ဒါကတော့ပြည်ပကနေတင်သွင်းခွင့်ပိတ်ပင်ထားတဲ့ကုန်ပစ္စည်းတွေစီးရင်ကနေနိုင်ငံသားပြည်အရက်အမျိုးမျိုးကိုပယ်ဖျက်လိုက်ခြင်းပါ။အထူးပင်ကတော့ရာစုနှစ်တစ်ဝက်ကျော်တင်သွင်းခွင့်ပိတ်ပင်ထားတဲ့နိုင်ငံသားပြည်အရက်တွေကိုတရားဝင်တင်သွင်းခွင့်ပြုလိုက်တာပဲဖြစ်ပါတယ်။ကျင်းပပြီးခဲ့တဲ့ဒုတိယအကြိမ်ပြည်ထောင်စုလွှတ်တော်15ကြိမ်မြောက်အစည်းအဝေးကာလတုန်းက2019ခုနှစ်ပြည်ထောင်စု၏အခွန်အောက်ဥပဒေဆွေးနွေးချိန်ရန်ကုန်တိုင်းစမ်းကြောင်းအမှတ်ဦးဘဘဦးကနိုင်ငံသားပြည်အရက်တွေတရားဝင်တင်သွင်းခွင့်ပြုသင့်ကြောင်းပြောဆိုဆွေးနွေးခဲ့ပူပါသေးတယ်။ခုလိုနိုင်ငံသားပြည်အရက်တွေတရားဝင်တင်သွင်းခွင့်ပြုလိုက်ပြီးဖြစ်တာကြောင့်အစိုးရအနေနဲ့အခွန်တွေပိုတိုးပြီးရလာတော့မလား။နိုင်ငံသားပြည်အရက်တုတွေပျောက်ကွယ်သွားတော့မလား။ဈေးနှုန်းကရောဘလို့ဖြစ်လာမှလဲဆိုတဲ့ကိစ္စတွေကစိတ်ဝင်စားဖို့ကောင်းပါတယ်။ခုဒီပတ်နိုင်ငံသားပြည်အရက်တွေတရားဝင်တင်သွင်းခွင့်ပြုလိုက်လို့နောက်ဆက်တွဲဖြစ်ပေါ်လာနိုင်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးလေ့လာတင်ပြသွားပါမယ်။
လက်ရှိအချိန်ထိမြန်မာနိုင်ငံမှာနိုင်ငံသားပြည်အရက်အမျိုးမျိုးတရားဝင်တင်သွင်းရောင်းချခွင့်ပိတ်ပင်ထားတယ်ဆိုပေမဲ့လုံးလုံးကြီးပိတ်ပင်ထားတာမျိုးတော့မဟုတ်ပါဘူး။အပြည်ပြည်ဆိုင်ရာလေဆိပ်ကအကောက်ခွန်လွတ်ဆိုင်တွေနိုင်ငံသားတဲခုဝင်ရှိတဲ့ဟိုတယ်တွေကစားသောက်ဆိုင်တွေအတွက်ကတော့တရားဝင်တင်သွင်းရောင်းချခွင့်ရနေကြပါတယ်။ဒီလိုဆိုတော့ပြည်တွင်းမှာနိုင်ငံသားပြည်အရက်အမျိုးမျိုးဝယ်ယူလို့မရစားသောက်ဆိုင်တွေမှာတောက်တုံးစရာမရှိဆိုတဲ့အနေအထားမျိုးလားလို့မေးစရာရှိပါတယ်။အဲ့လိုလေမဟုတ်ပြန်ပါဘူးရက်တက်ဖွဲ့လိုအာနာပိုင်အဖွဲ့အစည်းကတက်ဆိုင်ရာပုံကူတွေကိုလက်ငွေပေးပြီးဖွင့်လင့်ရောင်းချနေတဲ့ liquor house တွေ store ဆိုင်တွေမှာဝယ်ယူလို့ရတယ်လို့စားတောက်ဆိုင်မျိုးစုံမှာလည်းတောက်သုံးလို့ရနေပါတယ်ဒါပေမဲ့ဒါဟာတရားမဝင်မှောက်ခိုသဘောဖြစ်ပြီးတခါတည်းအာနာပိုင်တွေကစီကံတင်းကျပ်ကြက်မှတ်လိုက်တဲ့အခါမျိုးမှာဆိုင်ထဲကပစ္စည်းတွေဖယ်ရှားမှောက်ခိုသဘောရောင်းချတာမျိုးတော့ရှိခဲ့ပါတယ်ဒီနိုင်ငံသားပြည်အရက်မျိုးမျိုးဘယ်ကဝင်လာတယ်လဲလေးလာကြည့်လိုက်ရင်မှောက်ခိုလမ်းကြောင်းအမျိုးမျိုးကလာတာနိုင်ငံသားကနေတင်သွင်းခွင့်ရထားတဲ့အခွန်လွတ်ဆိုင်တဲ့ဟိုတယ်တွေကနေလိုရာထက်ပိုတင်သွင်းထားပြီးတရားမဝင်ဖြန့်ဖြူးရာကနေဆိုင်တွေပေါ်ရောက်လာတာမျိုးပဲဖြစ်ပါတယ်။နောက်တဲ့သဘာဝမကြတဲ့ဖြစ်ရပ်ကြီးကတော့တည်ရင်းမှာနိုင်ငံသားပြည်အရက်ရောင်းချမှုလုံးဝပိတ်ပင်ကန့်သက်ထားပေမဲ့ပြည်ထောင်စုဝန်ကြီးဌာနကနေနိုင်ငံအနှံ့ကစားတောက်ဆိုင်တွေ liquor house ဆိုင်တွေနဲ့ store ဆိုင်တွေကို license ကြေးကျက်15သိန်းပေးရတဲ့ FL 12နဲ့ကျက်24သိန်းပေးဆောင်ရတဲ့ FL 17 license တွေချထားပေးခြင်းပါပဲအဲ့ဒီတဲက liquor house ဖွင့်လို့ရတဲ့ FL 12 license ပေးထားသူဟာရန်ကုန်တိုင်းအတွင်းထဲမှာပဲ2000ကျော်တနိုင်ငံလုံးဆိုရင်4000ကျော်ရှိနေတာပါကျန်တဲ့ FL 17ဆိုတာကတော့စားတောက်ဆိုင်တွေကိုပေးတဲ့ license ဖြစ်ပြီးဒီထက်အရေးအတွက်ပုံများပါတယ
်အကျိုးဆက်ကတော့တည်သွင်းခွင့်အခွင့်ထူးရတဲ့လူတစုအကြီးကျယ်အကျိုးမြတ်ဖြစ်ထွန်းတာကျေပြက်နဲ့အကျင့်ပြက်အဂရိလိုက်စားမှုဖြစ်ပေါ်စေတာတိုင်းပြည်ပြည်သားတွေရဲ့စားသုံးသူအခွင့်အရေးချိုးဖောက်ခံရတာတွေနဲ့အခွန်အကောက်ရမယ့်ငွေဆုံးရှုံးတာမျိုးဖြစ်ပေါ်စေခဲ့တာပါပဲခုလိုနိုင်ငံသားပြည်အရက်တွေတရားဝင်တင်သွင်းခွင့်ပေးလိုက်ရင်တိုင်းပြည်အတွက်ရစဉ်ရထိုက်တဲ့အခွန်ငွေတွေရလာမလားဆိုတာကလည်းစဉ်းစားစရာပါတကယ်တော့မြန်မာနိုင်ငံမှာနိုင်ငံသားကနေကုန်ပစ္စည်းအမျိုးမျိုးတင်သွင်းတာကနေအကောက်ခွန်အပြည့်ဝရတယ်ဆိုတာမျိုးဘယ်တော့မှမရှိခဲ့ဘူးပါဘူးတရားဝင်မှတ်ပုတ်တင်ထားတဲ့ကုမ္ပဏီကြီးတွေကိုယ်တိုင်တရားဝင်လမ်းကြောင်းကနေအခွန်ဆောင်ပြီးကုန်ပစ္စည်းတချို့တင်သွင်းတချို့ကတော့နေဆက်မှတ်ကိုလမ်းကြောင်းကနေတရားဝင်တင်သွင်းပြီးဈေးကွက်ထဲရောနှောရောင်းချတာမျိုးလုပ်ကြပါတယ
် TV ရေခဲတက်တာအဝတ်လျှော်ဆက်လို electronic ပစ္စည်းတွေ computer mobile phone နဲ့ IT ဆက်ဆက်ပစ္စည်းတွေအပါအဝင်သွင်းကုန်အားလုံးအဲ့ဒီနီးနဲ့တင်သွင်းရောင်းချနေကြတာပါလောလောဆယ်နိုင်ငံသားပြည်အရက်တွေတရားဝင်တင်သွင်းခွင့်မပေးခင်တုန်းကနိုင်ငံသားပြည်ဝိုင်အမျိုးမျိုးတင်သွင်းခွင့်ပေးခဲ့ပါတယ်။နိုင်ငံသားပြည်ဝိုင်တွေကိစ္စမှာလည်းအခြားကုန်ပစ္စည်းတွေလိုပဲအခွန်ဆောင်ပြီးတင်တာနည်းနည်းတရားမဝင်ခိုးသွင်းတာများများလုပ်ပြီးအခွန်ရှောင်ကြတာပါ။နိုင်ငံသားပြည်အရက်တွေနဲ့ပတ်သက်ရင်အဲ့ဒီလိုခိုးသွင်းကြဖို့ဖြစ်နိုင်ခြင်းပုံများပါတယ်။အကြောင်းကတော့အခွန်နှုံးထားကြီးမြင့်လိုပါ။2019စက်တင်ဘာလ25ရက်နေ့ကပြဋ္ဌာန်းလိုက်တဲ့တည်ထောင်စုအခွန်ကောက်ဥပဒေမှာနိုင်ငံသားဖြစ်အရက်တင်သွင်းခွင့်နဲ့ပတ်သက်ရင်တလီတာ7000ကနေ1000ခွဲတန်အရက်ဒဗလင်းအတွက်အခွန် ตองตองเนี่ยงาเซนเจ็ดกันนี่เจ็ดลีดองเตียที่ตั้งแต่ทารีเม่เจ็ดตองเว่เจ็ดยี่อาลงกุโรจะลีดาจัมบูเย่เช่าเสียยังไงโน่ข้นสองยามเอลูกยาแทนทาร์เร่เดี๋ยวไปก็รอเจ็ดตองเดนเจ็ดเดบลินด้วยข้นเจ็ดตองนัทองเจ็ดตองตองเดนเจ็ดเดบลินด้วยข้นเจ็ดตองชิดทองเจ็ดลีดองเดนเจ็ดเดบลินด้วยข้นเจ็ดงวยนัทองลีดองเปียเม่ตบบ่าในงานจับที่เจ็ดตัวเย่จะลีดาเดบลินจัมบูฮะเนื้อส่งเจ็ดตองเว่เทมูข้นน้องท้าจิมยันนี่มาต ထိထိရောက်ရောက်ရဖို့တော့တိတ်မဖြစ်နိုင်ပါဘူ
းနိုင်ငံပြည်အရေးအမျိုးမျိုးတရားဝင်တင်သွင်းရောက်ချမှုကနေရလာမယ့်အဓိကအကျိုးကျေးဇူးကတော့အဲ့လိုပိတ်ပင်ထားလို့ဖြစ်ပေါ်နေတဲ့အာဂရိလိုက်စားမှုအမျိုးမျိုးရော့ပါသွားနိုင်တာပါမောက်ခိုးခိုးသွင်းလာတာတရားဝင်တွေမဟုတ်ဘူးဆိုပြီးနိုင်ငံပြည်အရေးအမျိုးမျိုးရောက်ချနေတဲ့ဆိုင်တွေကိုရဲနဲ့အာဏာပိုင်အဖွဲ့အစည်းကတာဝန်ရှိသူတို့အမြဲတမ်းလိုလိုငွေညှိအကြက်ကင်တာမျိုးအဲ့ဒီဆိုင်တွေကနေရဲတွေကိုပုံမှန်လိုင်းကြီးပေးရတာမျိုးမထင်ရင်မထင်သလိုဝင်ရောက်ဖမ်းဆီးခံရတာမျိုးရော့နေသွားနိုင်ပါတယ်တရားဝင်တင်သွင်းရောင်းချမှုတွေဖြစ်လို့စားသုံးသူအခွင့်အရေးနဲ့ပတ်သက်ပြီးတော့လည်းအရေးဆိုနိုင်ခွင့်ရှိတော့မှာပါနိုင်ငံသားပြည်အရေးအတုဝယ်ယူမိရင်သက်ဆိုင်ရာစားသုံးသူရေးရာဌာနကိုတိုင်တန်းဖြည့်ရှင်းမှုရယူနိုင်ကြပါလိမ့်မယ်ခုလိုနိုင်ငံသားပြည်အရေးမျိုးမျိုးတရားဝင်တင်သွင်းခွင့်ပြုလိုက်ခြင်းအပြင်အစိုးရအတွက်အခွန်အောက်တိတိကျကျရလာဖို့မရှိပေမဲ့လူစုကိုပဲအခွင့်အထူးပေးတာမှုပဲဖြစ်နိုင်တာအာဂရိလိုက်စားမှုတချို့ရှော့ချနိုင်မှာစားသုံးသူအခွင့်အရေးတချို့ရလာမှာအပြင်ရာစုနှစ်တဝက်ကျော်ချမှတ်ခဲ့တဲ့နိုင်ငံတနိုင်ငံအတွက်အဓိပ္ပာယ်မဲ့တဲ့ပိတ်ပင်ထားမှုတစ်ခုကိုတဘာဝကြကြဖယ်ရှားပြင်ဆင်နိုင်ခဲ့ပြီဆိုတဲ့အကျိုးကျေးဇူးတော့ရမှာဖြစ်ပါတယ်